ကချင်ဒေသမှာတပ်မတော်ကထိုးစစ်ဆင်နေတာကိုရပ်တန့်ရေးအတွက်ကချင်ပြည်နယ်မြကြီးနားနဲ့တနိုင်းမြို့နယ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြကြီးနားမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာစီတာပူမနောကွင်းမှာစုဝေးခဲ့ကြပြီးတနိုင်းမှာတော့လူ900လောက်မြို့တွင်းကိုလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကလိုင်စာနဲ့စမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲတွေဇက်တိုက်ဆူလို့ဖြစ်ပွားနေတာပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကချင်ပြည်သူတွေကထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုခဲ့ပြီးမြကြီးနားမြို့ကဆန္ဒထုတ်ဖော်ရတဲ့အဓိကအကြောင်းကိုတော့ဒီပွဲကိုဥဆောင်ကျင်းပသူတဦးဖြစ်တဲ့ဦးလုံးဂျုံတူတော်ကအခုလိုပြောပါတယ
်တပ်မတော်ရဲ့ထိုးစစ်ကရပ်သားတွေနေတဲ့ခြေရွာတွေမှာအမြောက်နဲ့ထုတော့ဟိုအရက်သားကြီးကလေးကြီးသုံးလေးယောက်လောက်ဆံရရသွားတာ။ဒီနေ့သမီးလေးကျော်ကသုံးသွားတာ။လေဆံတဲ့နေရောက်ကပိုကျုပ်ဒီဘက်မှာထဲတော့ကုတ်နေ။ကလေးငယ်လေးဖြစ်တဲ့ခါဆိုတော့လူသူကစိတ်ထဲမှာမတက်မတာခံစားရတာပေါ့ဗျာ။ဒီစိတ်ကလည်းပါတယ်။ပြီးတော့ဟိုဒီလိုသူ့စိတ်စဉ်ချင်းအားဖြင့်စိတ်တတ်နှစ်ဖက်ကအကျိုးမှမရှိဘူး။ဒါကြောင့်မလို့စိတ်ကြက်ပါလို့ကျွန်တော်တက်ရခံရှိဖြစ်ပါတယ်လို့
လက်ရှိ6နှစ်ကျော်ကြာပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာပြည်သူတွေဆင်းရဲဒုက္ခရောက်ရတာကြောင့်ထိုးစစ်တွေရပ်ဆိုင်းပြီးနိုင်ငံရေးကြီးနဲ့ဖြည့်ရှင်းဖို့လည်းထပ်မံတောင်းဆိုပါတယ
်သူတို့ပြည်ပခအတွင်းမှာကချင်ပြည်သူတွေအပြစ်နဲ့ပြည်သူတွေကဒုက္ခဆင်းရဲခံစားရတာမဟုတ်လားအခုကကချင်ကျေးရွာပေါင်း300ကျော်မျိုးရှိခံရပြီးခရီးတစ်ခုတောင်းပေါင်း60ကျော်လည်းမျိုးရှိချက်ရှိခံရပြီးလူကလည်းဒီအရသာမန်ဒီနဲ့ဒီတို့တသိန်းကျော်ကလည်းပြည့်ပြည့်ဒုက္ခတွေဖြစ်နေရတာပေါ့ဗျာကိုရကိုရပေါ့ပြစ်ထားပြီးတော့ဟုတ်မလားဒါကတော့အခု6နှစ်ကြာပြီဒီနိုင်ငံရေးပြဿနာတော့ဖြစ်ခဲ့ဒီကိစ္စကိုနိုင်ငံရေးရေးလမ်းနဲ့ဖြည့်ရှင်းမှုအတွက်တောင်းဆိုတဲ့သဘောပါ
မြကြီးနားမြို့ကဆန္ဒထုတ်ဖော်ပွဲကိုတော့မနေ့9နာရီကနေ10နာရီထိကျင်းပခဲ့ပြီးလူအင်အားထောင်ထဲချီပြီးတက်ရောက်ခဲ့သလိုတနိုင်းမြို့မှာလည်းမြို့တွင်းမှာလှည့်လည်ပြီးဆန္ဒထုတ်ဖော်ခဲ့တယ်လို့ဦးဆောင်ပါဝင်သူတဦးဖြစ်တဲ့ဦးနော်တောင်ကပြောပါတယ်
အခုတို့9နိုင်နဲ့စပြင်တာအခုတို့ဒါတနိုင်းမြို့တစ်ခေါက်ဟောပတ်တော့မယ်ငကူနေရာပြန်ရောက်တော့မယ်ကိုနင်းနေပဲလို့တော့လူကအခုတို့ဒီလမ်းလျှောက်ပို့ထုတ်နေရမှာ600ကျော်ပါဝင်နေဟုတ်ထပ်တူးလာတာ300ကျော်တယ်ဗျခုန
တနိုင်းမျိုးကပြည်သူတွေကတော့တောင်းဆိုချက်၅ချက်ကိုအခုလိုကြွေးကြော်ခဲ့ပါတယ
်။ရှင်နေလာမေတမ်းတော်မဘောပစ်တီမတစ်ချီရဆိုင်လေဘောပစ်ဘောပစ်ဘောပစ်ဒီပေတော်များဒုတိယအဖြစ်သွားလေရဲ့ပြန်နိုင်ရေဘောပစ်ဘောပစ်
တခြားအချက်တွေကတော့နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့နိုင်ငံရေးပြည်ထနာမပြေလည်သူ၍အကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့တချင်းပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတာတွေပါဝင်ပါတယ်။နောက်ရက်တွေမှာတော့ဒီလိုဆန္ဒထုတ်ဖော်ပွဲတွေကိုဗမော်ဖားကန့်နဲ့ဝိုင်းမော်မျိုးတွေမှာလည်းကျင်းပဖို့ရှိနေပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1962ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပြီး1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်။2012ခုနှစ်မှာတော့တိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးနှစ်ဖက်အကြားငြိမ်းချမ်းရေးဆွေးနွေးတာတွေရှိခဲ့ပေမဲ့ဒီကနေ့အထိတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။